မြန်မာနိုင်ငံမှာရောင်းနေတဲ့ဂရိရှားနိုင်ငံသားဥက္ကဋ္ဌဂျေရမီဟန့်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ပိုပြီးခိုင်ပါတယ်ပိုပြီးဝေဖန်ထောက်ပြတဲ့နည်းလမ်းမျိုးနဲ့ပြောဆိုမယ်လို့ဒီတင်ချေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတို့ကခန့်မှန်းပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာဂရိရှားအစိုးရရဲ့မူဝါဒမှာတိတာထင်ရှားတဲ့အကြောင်းလေးတွေတကယ်ပဲဖြစ်လာမလားဆိုတာကိုတော့ဆက်ပြီးစောင့်ကြည့်သွားရမယ်လို့ဆိုပါတယ်ဂရိရှားဇေယောကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြီးဆန်းစစ်သုံးသပ်နေတယ်မှာပဲဤတဲ့နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာပါခီးစဉ်တွင်ရိုးရင်းရွေခံစားနေရတဲ့လူသားစာနာမှုဆိုင်ရာဘေးဒုက္ခတွေကိုကိုယ်တိုင်ကိုကြလည်လာမှာဖြစ်ပြီးမြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တို့နဲ့လည်းတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျေရမီဟန့်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်ဝန်ကြီးဟန့်ရဲ့ခီးစဉ်ဟာရခိုင်ပြည်နဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်ပြောဆိုထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြံအစည်ထွက်ပြီးခြင်းမြန်မာစစ်တပ်ကိုနိုင်ငံတော်ရာစုတရားကုံရုံ ICC ကိုဖြတ်ကြောင်းစစ်ဆေးဖို့ဂရိရှားပါလီမန်အမှတ်160ကတောင်းဆိုချက်တွေထွက်ထားပြီးတဲ့နယ်တိုက်ဆိုင်ပါလေ။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲဖို့ဂရိရှားအစိုးရကိုယ်တိုင်အပြင်းအထန်ဒီဟာပေးခံနေရချိန်မှာနိုင်ငံရေးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာဖြစ်တဲ့အတွက်ဒီမူဝါဒပြောင်းလဲနေပတ်သက်လို့ပြောဆိုမှဖြစ်တယ်လို့အခြေအနေတွေအပေါ်ပို့ပြီးဝေဖန်ပြောဆိုွယ်ရှိတယ်လို့ဒီတင်အခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမကံပေး UK ရဲ့ထင်ကြားရမှုMark Formanaga Tamamari.
I think that Jeremy Hunt will be laying out where they want to see improvements and in a more
firm way. I'm going to be looking at the situation in the U.S. and Britain. I'm going to be Boris Johnson. I'm going to be looking at the situation in the U.S. and Joss Kutabu-Jarita. Pupi Khaimara, Pupi Thapya Vibana Ninyuna.ကျောင်းမီဟန်ခါပြောဆိုမယ်လို့ကျွန်တော်ယူဆပါတယ်။သူရပြောဆိုရလေးတန်းပြောင်းလဲလာတာကိုကျွန်တော်တွေ့ထားပါတယ်။ဒါပေမဲ့မူဝါဒရေးရာဘက်မှာသိစာထင်ရှားတဲ့အပြောင်းလဲကိုကျွန်တော်မတွေ့ရသေးတာကြောင့်ဆက်ပြီးစောင့်ကြည့်သွားမှာပါ။ဒေါန်ဆန်းစုကြည်ဟာပြပအဲ့တဲ့ကိုဆွဲဆောင်စီယူနိုင်စွမ်းရှိသူဟာအပြည့်အစံပြောမယ်ဆိုပြီးသွားတဲ့သူတွေအကြံကြတော့လေးတန်းပြောတော့တာတွေရှိခုပါတယ်။ဆိုတော့ဂျယ်ရမီဟန်ပြောဆိုမှာကိုဒေါန်ဆန်းစုကြည်ကပြောင်းလဲပြစ်နိုင်တဲ့အခြေအနေတော့ရှိနေကြပါ
ဝန်ကြီးဂျယ်ရမီဟန့်ဟာဒီကနေ့မှာစစ်တပ်ရဟန်းရင်နဲ့ရခိုင်ပြည်နယ်နောက်ပိုင်းကိုသွားဖို့ရှိပြီးအပြန်မှာတော့နေပြည်တော်မှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါလေ။စက်တင်ဘာလ19ရက်ဗုဒ္ဓနေ့ကတော့ခရီးကြောင်းမဆိုင်ပဲနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့ရန်ကုန်မြို့ကရုံးခန်းကိုသွားရောက်ပြီးနိုင်ငံရေးကျင်းသားတွေကိုဂုဏ်ပြုပြသထားတဲ့ကြားရိုက်ကိုကြည့်ရှုပြီးတော့နိုင်ငံရေးကျင်းသားတွေရေးဆွေးနွေးပါလေ။ရိုက်တာစနေနေ့မြောက်ကိုထောင်ချလိုက်တဲ့ကိစ္စကိုလည်းမေးမြန်းတယ်လို့ AAPP တွဲဖက်အတွင်းမှုကိုဘူကြီးကပြောရေးကိုပြောထားပါလေ။အရင်ကြီးတဲ့နိုင်ငံသားရဲ့ဝန်ကြီးပဲဖြစ်ဖြစ်တခြားအငြေတန်းဝန်ကြီးတွေပဲဖြစ်ဖြစ်အခုလိုတွားရောက်တွေ့ဆုံတာမျိုးမရှိခဲ့ဘူးပဲဗြိတိရှားအစိုးရဟာနိုင်ငံရေးကျင်းသားကိစ္စကိုပြောဆိုတာမျိုးမရှိသေးတာကြောင့်ဒါကိုကထူးခြားတယ်လို့မတ်ခ်ဖော်မနာကမြင်ပါတယ
် This is a big change and I think Aung San Suu Kyi can no longer count on the backing and support
ဒါကပြောင်းလဲကြည့်တခုပါဒေါန်ဆန်းစုကြည်နဲ့အရင်ကရဖတ်လိုမျိုးဗြိတိရှားအစိုးရရဲ့ထောက်ခံအပေးမှုရနေဦးမယ်ဆိုပြီးဆက်လက်ယုံကြည်ထားလို့မဖြစ်နိုင်တော့ပါဘူးလို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာအပြောင်းအလဲဖြစ်ဖို့ကြိုးစားတဲ့အနေနဲ့ဒေါန်ဆန်းစုကြည်ကိုသူတို့ထောက်ခံပံ့ပိုးကြပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့အစလူကြီးဆက်လက်ထောက်ခံနေကြတာမဖြစ်နိုင်တော့ပါဘူး။ဒါကြောင့်မျှော်လင့်ရတာကတော့သူတို့အနေနဲ့ပူပြီးတော့ဝေဖန်ထောက်ပြပြီးတကယ်လို့ဆောင်ချက်တွေကိုတွေးရရင်တွေးရအဲ့လိုမှမဟုတ်ရင်တော့ဆက်ဆံရေးမှာအကျိုးဆက်တွေရှိလာမယ်ဆိုတာမျိုးပြောမယ်လို့ကျွန်တော်ယူဆပါတယ
်။နိုင်ငံတကာတိုင်းဝန်ကမြန်မာနိုင်ငံအပေါ်စကားအရထိအားပေးတာပြီးအပြင်းထန်ရှိနေပေမဲ့လက်တွေ့မှာတော့ပြည်ထောင်နဲ့တခြားအစိုးရတွေဟာငွေကြီးအပါအဝင်တခြားနိုင်ငံတွေနဲ့ရောနိုင်ငံကြီးအရပါဒေါန်ဆန်းစုကြည်နဲ့မြန်မာဆွေရောက်ကိုဆက်ပြီးထောက်ခံပံ့ပိုးနေသေးတယ်လို့မတ်ခ်ဖော်မနာကပြောပါတယ်စစ်တပ်နဲ့ပတ်သက်ရင်ဒေါန်ဆန်းစုကြည်အနေနဲ့ခက်ခဲတဲ့အနေအထားမှာရှိတယ်သူလုံနိုင်တာတွေမှာအကန့်အသတ်တွေရှိနေတယ်ဆိုပြီးဒီလိချာဆွေရောက်ကပြောလာပေမဲ့အခုတော့သူတို့ကိုယ်တိုင်စိတ်မရှိနိုင်ဖြစ်လာပုံရတယ်လို့မတ်ခ်ဖော်မနာကယူဆပါတယ
် Because with the case of the Reuters journalists with the case of citizenship for the Rohingya and there are areas where
unfortunately the writers didn't help the Mukisa Rohingya ရိုးနိုင်ငံကအဖြစ်အပျက်နဲ့ပြည်ရဲ့ကိစ္စစတာတွေနဲ့ပတ်သက်ရင်ဒေါန်ဆန်းစုကြည်နဲ့လွတ်လပ်တဲ့လူပိုင်ခွင့်ရှိပေမဲ့အဲ့ဒီလူပိုင်ခွင့်ကိုသူကအဆုံးမပြုပါတော့ဒါကြောင့်အချိန်ပေါ်ဆိတ်ရှိစည်းခံမှုတစ်ဖြည်းဖြည်းညော့လာပြီးဒါဟာဗြိတိသျှအစိုးရရဲ့ချင်းကပ်နီးမှာအပြောင်းလဲဖြစ်ပေါ်ရှိပါတယ် ICC ကိုလွှတ်ပြောင်းစစ်ဆေးဖို့သူတို့ထောက်ခံမှာလားဆိုတာကျွန်တော်တို့မသိသေးပါဘူးဒါပေမဲ့အခုဆိုရင်အနာရရှိလာတာနှစ်နှစ်ကျော်လာပြီဖြစ်တဲ့ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံရေးကျင်းသားရေးကိုလွှတ်ပေးတာနဲ့တခြားကဏ္ဍတချို့မှာအပြောင်းလဲလွတ်ဖို့လွတ်လပ်တဲ့လူပိုင်ခွင့်ရထားပေမဲ့အဲ့လိုလုပ်တာမျိုးမရှိသေးပါဘူး။ဒါကြောင့်ဖိအားပူပေးဖို့အချိန်တန်ပြီလို့စဉ်းစားသူတွေဗြိတိသျှအစိုးရထဲမှာရှိလာနေပြီလို့ကျွန်တော်ယူဆပါတယ်
။အရင်ဒီကနိုင်ငံသားရေးဝန်ကြီး Boris Johnson နှုတ်ထွက်သွားပြီးတဲ့နောက် ီးခဲ့တဲ့ဇူလိုင်လမှာဂျော်မီဟန့်နိုင်ငံသားရေးဝန်ကြီးဖြစ်လာပြီးအခုနှစ်ရက်ကြာစီးစဉ်ဟာသူ့ရဲ့မြန်မာနိုင်ငံပထမဆုံးစီးစဉ်မှာစီးစဉ်ပထမနေ့မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်ဖွဲ့ဝင်တွေရဲ့လေမိုင်းအာရမတူးချင်းခံရသူရိုဟင်ဂျာမျိုးမျိုးတွေနဲ့ဆက်လင်းပြီးအထောက်အထားရယူစုဆောင်ရေးပြည်ထောင်ကနောက်ထပ်ပံ့ပိုးကူညီသွားမယ်ဆိုတာဝန်ကြီးဟန့်ကကြေညာတယ်လို့ပြည်ထောင်နိုင်ငံရေးဌာနရဲ့စက်တင်ဘာလ19ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ပြည်ထောင်နိုင်ငံအပါဝင်နိုင်ငံတော်က၃လုံးကြိုးဆိုတဲ့လူဝင်များဆိုတော့ကိုမြန်မာအစိုးရကတော့အတိအမှတ်မပြုပါဘူးဒီကြီးစင်မစခင်ပြီးခဲ့တဲ့တရင်ဘက်ကတော့ပြည်ထောင်နိုင်ငံဘဲဖို့ရမနေထိုင်တဲ့လူဝင်များလူမှုဝန်ပိုင်းကကိုယ်စားလှယ်ရင်းနဲ့ပြေဆုံးပြီးရခိုင်ပြည်နယ်မှာသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတာတွေကိုဝန်ကြီးဂျော်ဒန်နီဟန့်ကရေးမြန်းနားထောင်ခဲ့ပါသေးတယ်ခင်ဗျာ